73ချိန်မြောက်ပထမအကြိမ်လွှတ်တော်အစည်းအဝေးတွေကိုတနင်္လာနေ့မှာပြန်ပြီးတော့ဆမယ်ဆိုတော့ဘယ်လိုဥပဒေတွေကိုပြဋ္ဌာန်းအတည်ပြုဖို့ရှိမလဲဘယ်လိုဆွေးနွေးချက်တွေရှိလာနိုင်မလဲရှင်ဟုတ်ကဲ့
လောလောဆယ်တော့ကျွန်တော်ဒီတင်းလွတ်တော်မှာဒီတလင်းလာနေအာဂျင်ဒါဟိုအကြမ်းပြင်ကျွန်တော်သိရတော့ဥပဒေနဲ့ပတ်သက်ပြီးရထားပို့ဆောင်ရေးဝန်ကြီးဌာနကတင်တင်တယ်ကိုယ်နာတယ်ပို့ဆောင်ရေးလုပ်ငန်းများဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်အစီအစဉ်ကြတင်ဖို့ရှိရယ်ရထားပို့ဆောင်ရေးဝန်ကြီးဌာနကတင်တင်တဲ့ရထားပို့ဆောင်ရေးလုပ်ငန်းဥပဒေကြာဒီဥပဒေကြာကိုလည်းအစီအစဉ်ကြဖတ်ဖို့ကျွန်တော်ကော်မတီကအစီအစဉ်ကြဖတ်ဖို့ရှိရယ်ဆိုတဲ့အာဂျင်ဒါတော့ရှိပါတယ်အဒီပြုဖို့ဥပဒေကတော့ကျွန်တော်ပြည်ထောင်စုဝန်ကြီးဌာနကတင်တဲ့မြန်မာနိုင်ငံရင်းမြစ်အဥပဒေကိုပြင်ဆင်တဲ့ဥပဒေဒီဥပဒေနဲ့ပတ်သက်ပြီးတော့တပိုက်ချင်းအစီပြုဖို့ပေါ့အဲ့လိုအစီအစဉ်လေးရှိရကြဟိုအကြံပေးကြတာကျကျွန်တော်လုပ်လို့ရှိပါတယ
်ဟုတ်ကဲ့ဆိုတော့အခုဒီပထမအကြိမ်လွှတ်တော်တက်တန်းဟာလာမယ့် January 30မှာတက်တန်းကုန်ဆုံးမယ်ဆိုတော့ဒီ January 30တက်တန်းမကုန်ဆုံးခင်အတွင်းဒီပထမအကြိမ်လွှတ်တော်ကဘာတွေကိုလွှဲခဲ့ရမလဲဆရာဒုတိယဒီတက်တန်းမစခင်အတွင်းမှာဘယ်လိုပြီးပြတ်အောင်ဆောင်ရွက်ခဲ့ရတာဒီအဓိကလိုအပ်မလဲရှင
်လွှတ်တော်ရဲ့လုပ်ငန်းကတော့ဥပဒေပြဋ္ဌာန်းတဲ့လုပ်ငန်းပေါ့လေဥပဒေပြဋ္ဌာန်းတဲ့လုပ်ငန်းကိုကျွန်တော်ဥပဒေပြဋ္ဌာန်းပြီးတဲ့ဥပဒေတွေရှိသူချဲ့တုံးကြီးမြောက်ပြည်ဝရတော့ပထမအကြိမ်ပြည်သူလွှတ်တော်ပြည်ထောင်အမျိုးသားလွှတ်တော်ပြည်ထောင်စုလွှတ်တော်ကြီးရဲ့ပထမကတည်းကနောက်ဆုံးအစည်းအဝေးပေါ့ဗျာအဲဒီအစည်းအဝေးမှာလက်ကျန်ဥပဒေတွေကိုပြပြနိုင်မဲ့ဥပဒေတွေကိုလွတ်တော်တင်ပြီးတော့ဆုံးဖြတ်ဖို့ဆိုတော့ကျွန်တော်အဲ့လိုအကြံပြင်ဟိုသဘောပေါက်ထားပါရင်လက်ကျန်ဥပဒေဆရာကဆောင်ရွက်ဆဲပေါ့လေလွတ်တော်ဒီထက်မှာဆောင်ရွက်ဆဲအဲဒီဥပဒေတွေကိုပြပြအောင်ဆောင်ရွက်ဖို့ဒီမဲ့လို့ကျွန်တော်အဲ့လိုပဲသဘောပေါက်ထားပါတယ
်ဟုတ်ကဲ့ဆိုဝန်ကြီးဌာနတွေကတောင်းထားတဲ့ဘတ်ဂျက်ကိစ္စတွေကဘယ်လိုဖြစ်လာနိုင်စရာရှိတယ်လဲရှင်ဘာလို့လဲဆိုတော့ဘတ်ဂျက်ကိစ္စတွေဒီနှစ်ထဲမှာမပြည့်ရင်အမနောက်ဆိုရနောက်တက်လာမယ်လွှတ်တော်တက်တန်းအတွဲမှာဆက်ပြီးတော့သွားရမယ်အနေအထားမျိုးတွေရှိပါလားဘယ်လိုလောက်သွားဖို့တွေရှိမလဲရှင်ဟုတ်ကဲ့
ဘာကျဲကတော့လွှတ်တော်အတင်းနဲ့ဥပဟိုဝန်ကြီးဌာနအတင်းနဲ့တိုက်ရိုက်ဆိုင်မှာပေါ့လေဒီလွှတ်တော်ကတော့ဇန်နဝါရီလ30ရက်နေ့မှာတက်တန်းကုန်မယ်ဘာကျဲကမလ30ရက်နေ့မှာကျွန်တော်နောက်ဆုံးထားပြီးတော့ဘာကျဲကိုဆုံးဖြတ်ပေးရမှာပေါ့အဲတော့ဇန်နဝါရီ30ရက်နေ့မှာအတင်းကျလာရဲ့လွတ်တော်နဲ့ပြောပြောဖို့အဲ့လိုဖြစ်နိုင်မယ်ထင်တယ်။ဘာကြောင့်မလာ30ရဲ့နေ့မှာအစိုးရအဟောင်းကအစ်စ်ကိုအာဏာသွေးရမယ်တဘောရှိရဲ့သို့တော့ဘတ်ဂျက်ကတော့ဒီအစိုးရကပြီးအောင်ပြအောင်ထုတ်ပြချခဲ့ရမယ်တဘောရှိပါတယ်။ဒီလက်ရှိအစိုးရနဲ့လွတ်တော်အစ်စ်နဲ့ကဇန်နဝါရီလ30ရဲ့နေ့ကပြီးတော့မလာ30ရဲ့နေ့ထိတွဲပြီးတော့လုံးလောက်ရမယ်ကျွန်တော်ရဲ့ဥပဒေရတော့အဲ့လိုသဘောရှိပါတယ်
ဟုတ်ကဲ့အခုဒီပြီးဆုံးတော့မယ်ပထမအကြိမ်လွှတ်တော်နဲ့ဒါလားဒီ January နောက်ပိုင်းမှာပြန်ပြီးတော့ဆလာမယ်ဒုတိယအကြိမ်လွှတ်တော်တွေအတွင်းမှာဟိုဆွေးနွေးချက်တွေအလုပ်ငန်းကိုင်ငန်းတွေမှာဘလို့ကွာခြားမှုတွေရှိလာမယ်လို့အကောဘရှင်သုံးသပ်ပါလဲရှင
်ကျွန်တော်ကရက်ခိုင်ရေးပါတီဥဆောင်တဲ့လွှတ်တော်မှာပဲကျွန်တော်ကဂျုံဖူးတည်ရလေ NLD ပါတီဥဆောင်တဲ့လွှတ်တော်မှာကျွန်တော်ကမကြုံဘူးတည်တဲ့အခါတော့ဒီတက္ကသိုလ်ပါတီဥဆောင်တဲ့လွှတ်တော်အခင်းချင်းရဲ့ NLD ပါတီဥဆောင်တဲ့လွှတ်တော်အခင်းချင်းရဲ့ဘယ်လိုကွာခြားမလဲဆိုတာကျွန်တော်အလွယ်တကူပြောလို့ပြနိုင်မှာမထင်ဘူးကျွန်တော်ကတွေ့ NLD ရဲ့ဥဆောင်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဘာမှတွေ့ကြုံမှာမရှိသေးတာအလွတ်တကောပဲဒေါ်စုစုနဲ့အံတယ်တို့စကားပြောမှုစုမှုရရှိရဲ့
ဟုတ်ကဲ့အကယ်ဥပရှိခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်